မြန်မာအမျိုးသားမဟာမိတ်တမရော TNLA တာအမျိုးသားလွတ်မြောက်ရေးတမရောနဲ့ ULA AA အရခတပ်တော်တို့ကိုအကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကကြီးညာပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးပါလုတ်ပိုင်ခွင့်အရာအခုလိုကြီးညာတာလို့အကြမ်းဖက်မှုတိုက်ဖျက်ရေးဗဟုအဖွဲ့ဥက္ကဋ္ဌအလက်မနဲ့ထုတ်ပြန်တာဖြစ်ပါတယ်။ULA AA ကိုအကြမ်းဖက်အုပ်စုအဖြစ်ကြီးညာထားတာကို2023ခုနှစ်မတ်လအတွင်းကပဲပြန်လည်ရုပ်သိမ်းခဲ့တာပါ။ဒါပေမဲ့အဲ့ဒီရုပ်သိမ်းမှုကိုပယ်ဖြတ်ပြီးတော့အကြမ်းဖက်အုပ်စုအဖြစ်စစ်ကောင်စီကထပ်မံကြီးညာခဲ့ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့လို့သိကြတဲ့ MNDAA, TNLA နဲ့ AA တို့ဟာတရုတ်နိုင်ငံကကြားဝင်ဆေးစပ်ပေးမှုအရာမြန်မာစစ်ကောင်စီနဲ့ညီနိုင်ဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒီကနေ့အချိန်ထိအပြန်အလှန်တိုက်ပွဲတွေရှိနေသေးပါAA အခါတက်တော်ကရခိုင်ပြည်နယ်မှာအကြီးကအခြေချပြီးတော့မြို့ရီစစ်ကောင်စီစစ်စခန်းတွေနဲ့လုံခြုံရေးစခန်းတွေကိုဆက်တိုက်သိမ်းယူမှုတွေရှိနေတယ်လို့ရှမ်းပြည်မြောက်ပိုင်းမှာလည်း MNDAA နဲ့ TNLA တပ်ဖွဲ့တွေကစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နဲ့တပ်စခန်းတွေကိုသိမ်းယူမှုတွေရှိနေတာပါနောက်ဆုံးအထင်ရှားဆုံးကတော့စစ်ကောင်စီတိုင်းစစ်ဌာနချုပ်ထိုင်တဲ့ရှမ်းပြည်မြောက်ပိုင်းလာရှုံမြို့ကို MNDAA ဦးဆောင်ပြီးတော့သိမ်းယူခဲ့ကြတယ်လို့စစ်ကောင်စီရဲ့လေ့ကျင့်ရေးတပ်တွေနဲ့အထင်ကရစစ်တပ်မြို့ဖြစ်တဲ့ပြင်ဦးလွင်ကိုလည်းညီနောင်မဟာမိတ်တွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကသိမ်းယူတော့မလားဆိုပြီးစိုးရိမ်နေကြခြင်းလည်းဖြစ်ပါတယ်